COVID-19 ကာယောဂါကူးစက်မှုအန္တရာယ်ကိုထိန်းချုပ်နေရတဲ့အချိန်မှာကာဝေးရေးစီကံမလိုက်နာသူတွေနဲ့အိမ်ပြန်ထွက်သူတွေများလာတာကြောင့်ကျန်းမာရေးတာဝန်ရှိသူတွေထပ်မံသတိပေးနေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်မကတော့စုစုပါမြန်မာနိုင်ငံမှာကိုဗစ်ကာယောဂါနဲ့ရင်ဆိုင်နေရခြင်းယောဂါကာကွယ်ရေးကန့်သတ်ချက်တွေကိုလိုက်နာကြဖို့လိုအပ်နေပြီးအရေးကြီးဆုံးအချက်ဖြစ်တဲ့ဗစက်နဲ့နှာခေါင်းဆီအကာအကွယ်တွေကိုမဖြစ်မနေတက်ဆင်ကြဖို့နဲ့မလိုအပ်ဘဲအပြင်မထွက်ဖို့လူစုလူဝေးရှောင်ကျဉ်မှုကိုလည်းထပ်ပြီးသတိပေးနေတာပါ။နေ့စဉ်ယောဂါကူးစက်ခံရသူ1000ကျော်နဲ့သေဆုံးသူမပြတ်ရှိနေတဲ့ပြည်တွင်းကာယောဂါဖြစ်ပွားမှုအခြေအနေဟာကာလရှည်လာတာနဲ့အမျှကျန်းမာရေးဝန်ထမ်းတွေနဲ့စေတနာရှင်လှူအပ်ပေးတွေမှာလည်းအလုပ်တောင်ဝန်ပြတာတွေရှိလာပါတယ်။ယောဂကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာတော့နေ့စဉ်အတည်ပြုလူနာဦးရေဟာ900ဝန်းကျင်မှာရှိနေတာပါ။အခြေခံလူဒန်းစားအများဆုံးနေထိုင်ရာလူထုတက်တဲ့လှိုင်သာယာမြို့နယ်မှာရှိတဲ့ဖျားနာကူအခမဲ့ဆေးကန်းတွေမှာအခုနောက်ပိုင်းလာပြတဲ့လူနာတွေဟာအနံ့ပြောက်လက္ခဏာရရှိမှရောက်လာသူတွေများပြီးအနံ့ပြောက်လက္ခဏာဆရာနဲ့ဆေးကန်းပြဖို့ကိုဖျားနာကူအခမဲ့ဆေးကန်းတာဝန်ခံဒေါက်တာနိုင်မင်းထွတ်ကသတိပေးထားပါတယ
်။လက္ခဏာဆပြတဲ့ရက်ကနေ10ရက်အတွင်းဆိုသူများကိုကူးနေတာပေါ့။အမဒီနေ့နဲ့စတာပဲဆိုဒီနေ့ကနေစပြီးတော့10ရက်ပေါ့နော်အဲ10ရက်အတူတူသူများကိုကူးနေတယ်ပေါ့ဆိုတော့အဲ့ဒီတော့ဒီမှာသူတို့အိမ်မှာနေရဆိုရင်တော့အိမ်ရမိသားစုတွေကိုကူးမှာပေါ့နော်အဲ့တော့အိမ်ရမိသားစုတွေမကူအောင်အိမ်မှာသတိပ္ပံခွဲနေလို့ရတယ်ဆိုပြီးများတော့အဖြစ်ရတော့ဒီရှုခဲအိမ်သာအတူတူသုံးတဲ့အတွက်ကြောင့်မိသားစုတွေကအနည်းနဲ့အများတော့ကူးဆက်ခံရမှုများတယ်ပေါ့
ချင်းမြင့်နယ်ပလဝါမြို့မှာတော့ယောဂအတီးပြူလူနာဦးရေ20ရှိနေပြီးအခုချိန်မှာယောဂပျောက်ကင်းလို့ဆေးရုံဆင်းရသူတွေရှိနေပေမဲ့ထပ်ပြီးယောဂကူးစက်ခံရသူမရှိသေးဘူးကာဝယ်ထိန်းချုပ်သွားမယ်လို့ပလဝါဆေးရုံအုပ်ဒေါက်တာစိုးထက်ဝင်းကပြောပါတယ
်ကျမတို့အချင်းကတော့အခုကတော့ကောင်းပါတယ်ဗျာ positive case တွေကလည်းတော်တော်များများပြန်ဆင်းသွားဆေးရုံဆင်းသွားကြပြီဆက်ပြီးတော့ကူးစက်ပြန့်နှံ့မှုမရှိဘူးအတွက်ကျွန်တော်တို့ဟိုကာဝယ်တွေလုပ်တယ်ပြီးတော့ facility ပြန်လာရင် facility ကိုအားနေထားတယ်ပေါ့နော်အဲ့ဒါမျိုးကာဝယ်တွေဆက်လုပ်နေပါတယ်ဟုတ်ကဲ့ဗျာ
ပြည်ရင်းကာယောဂါကာလကြာမြင့်လာတာနဲ့အများကျန်းမာရေးဝန်ထမ်းတွေအလှရှင်တွေနဲ့လှူအပ်ပေးစေနာရှင်တွေမှာလည်းအခက်အခဲတွေရှိလာပါတယ်။ဒီလိုအချိန်မှာကာယောဂါကာကွယ်ရေးအတွက်အားလုံးပူးပေါင်းဆောင်ရွက်ဖို့ကိုလည်းဒေါက်တာနိုင်မင်းထွတ်ကတိုက်တွန်းထားပါတယ်
။အဓိကကတော့ကျွန်တော်တို့ကလူအားရှိမယ်၊ငွေအားရှိမယ်ပေါ့နော်။ဗိုလန်တီးယားအင်အားရှိမယ်၊နောက်စက်ပစ္စည်းတွေရှိမယ်။ကျွန်တော်တို့ဟာဒီဖြည့်လို့ရတယ်ဆိုပေမဲ့စက်ပစ္စည်းတွေ၊ငွေအားတွေတောင်မှတကယ်တော့အလှရှင်တွေကပင်ပန်းနေပါပြီ။ဘာလို့လဲဆိုတော့ကောင်းနေတာပြောင်းသွားတယ်ဘာအတွက်ဘာအတွက်လှူတဲ့အလူရှင်ကမပြောင်းတဲ့အတွက်ကြောင့်မလို့အလူရှင်တွေလည်းပြင်းမှန်းလာပြီနောက်တစ်ခါဗောလန်တီးယားအင်အားပေါ့တို့ဆို၈လကျော်ပြီပေါ့နော်အကြာလာတဲ့အချိန်မှာတို့တွေလည်းတို့အလုပ်ခွင်ပြောင်းဝင်ရမယ်တချို့ဆိုရင်အလုပ်ခွင်ပြောင်းဝင်ရမှာရှိတယ်တချို့ကြတော့လည်းအဲကိုကလှုပ်တာလှုပ်နေရတယ်အဲဒီလူတွေကမလိုက်နာဘူးနောက်တစ်ခါအဆင်မပြေရတွေ့တဲ့အချိန်မှာဗောလန်တီးယားတွေကစိတ်တကြကြတယ်ပေါ့နော်ဆိုတော့ဟာဒီအချိန်ကာလကြာလာနဲ့အမျှအကျော်တို့ကဒီဖိမီနေလာတယ်ပေါ့အဲ့ဒါကိုတော့တွေ့ရတယ်ဒီမှာပါနောက်ထပ်ထူထားချက်တစ်ခုပြရတယ်ဆိုတော့ကျွန်တော်နိုင်ငံမှာပေါ့နော်ဒီဟာတွေကဗိုလန်တီးယားအင်အားပြည်သူတွေရဲ့အင်အားနဲ့ပဲလှုပ်ရှားနေတာတွေ့ရတကယ်တော့ဒီဟာတွေလုပ်ဖို့အတွက် professional တစ်ခုပေါ့နော်အမှန်တကယ်လိုအပ်ပြီးလို့ဒီ covid ကထောက်ပြလိုက်တယ်လို့ယူဆပါတယ်ဟုတ်ကဲ့ဟုတ်ကဲ့
ကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့ဒီနေ့မွန်လွဲပိုင်းထုတ်ပြန်ပြီးစီရင်အရာပြည်ရင်းမှာကာယောဂါကြောင့်သေဆုံးသူ2300ကျော်နဲ့ယောဂအတီးပြူလူနာပေါင်းကတော့3100ကျော်ရှိနေပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။